နိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေကိုဖောက်ပြမှုနဲ့မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအပြစ်မဲ့သူတွေဖြစ်ကြောင်းနဲ့သူတို့နှစ်ဦးရဲ့အမှုစစ်ဆေးစီရင်တာနဲ့ပတ်သက်ပြီးလဲဗြိတိန်နိုင်ငံကအထူးစိုးရိမ်ပူပန်နေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကမေတုံးကတောက်ကြားနေမှာပြောဆိုလိုက်ပါတယ်
We want the world to remember these two journalists.Not just because we believe
ဒီသတင်းတော်နှစ်ဦးကိုကမ္ဘာကသတိတရရှိနေစေချင်ပါတယ်သူတို့ဟာအပြစ်မရှိသူတွေလို့ကျွန်တော်တို့ကယုံကြည်နေတာတွေမကပ်ပါဘူးဒီနေ့ဟာသတင်းသမားတွေအဖမ်းခံရတဲ့အရေးတွက်တွေတိုးလာတဲ့နှစ်ပါပို့ဆိုတော့ကအသက်ခံရတဲ့သတင်းသမားတွေလည်းတော်တော်များများရှိနေတဲ့နှစ်ဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကအသက်ခံရတဲ့သတင်းသမား80ရှိပြီးဖမ်းခံခဲ့ရသူသတင်းသမားကတော့326ဦးရှိပါတယ်ဒီအတွက်ကဒီနှစ်မှာပို့ပြီးတော့တိုးမြင့်လာနေပါတယ်လို့ပြည်ထောင်စုဝန်ကြီးJeremy Hunt ကပြောသွားခဲ့တာပါ CPG လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအခုလစာမိုင်းမှာထုတ်ပြန်ခဲ့တဲ့စာရင်းအရဒီသမားလာတရနေ့ထိဖမ်းခံထားရတဲ့သတင်းသမား252ဦးရှိပြီးတော့အသက်ခံရတဲ့သတင်းသမားကအနည်းဆုံး53ဦးရှိတယ်လို့ဆိုပါတယ်ကိုပါလုံးနဲ့ကိုကျော်စိုးတို့ဖမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေကစိုးရိမ်ကြောင်းပြောဆိုနေတဲ့အထက်မှာဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt က Christmas Gala တွင်ဗီဒီယိုကနေတဆင့်ကိုပါလုံးတို့နှစ်ဦးကိုထောက်ခံကြောင်းမေတုံးကပြောဆိုလိုက်တာကထူးခြားမှုရှိတယ်လို့ဆိုရမှာပါ